ဖရက်စင်များခင်ဗျာအမေရိကန်ပြည်ထောင်စုဗာဂျီးနီးယားပြည်နယ်နည်းပညာတက္ကသိုလ်အတွင်းလူ30ကျော်သေဆုံးခဲ့ရတဲ့တနက်ပစ်ခတ်မှုအတွက်အမေရိကန်ပြည်သူတွေပူဆွေးသောကရောက်နေကြပါတယ်တစ်ချိန်တည်းပါပဲတောင်ကိုရီးယားနိုင်ငံသားတွေကလည်းပစ်ခတ်ခဲ့တဲ့တနက်သမားဟာသူတို့နိုင်ငံသားဖြစ်နေတဲ့အတွက်ရှက်ယွံမှုနဲ့တုန်နှုတ်အားအားတင့်နေကြပါတယ်ဗီဝေသတင်းတော့ဟက်တာဘိုင်ရွန်ဟောက်ကောင်အာရှသတင်းဌာနကသတင်းပေးပို့ထားတာကိုဦးသိန်းထိုက်ဦးကဆက်ပြီးတင်ပြပါမယ်
ဟုတ်ကဲ့ဝင်းအောင်ခင်ဗျာဗာဂျီးနီးယားပြည်နယ်နည်းပညာတက္ကသိုလ်ရဲ့ဝင်ပြီးတော့လူ30ယောက်ကိုပြစ်ဒဏ်ခဲ့ပြီးတဲ့နောက်သူ့ကိုယ်သူဆုံးစီရင်သွားတဲ့သဏ္ဍာန်သမားဟာအသက်23နှစ်အရွယ်တောင်ကိုရီးယားနိုင်ငံကကျောင်းသားဖြစ်နေတာကိုတော့တောင်ကိုရီးယားနိုင်ငံသားတွေရှင်းနာနာနဲ့လက်ခံလဲရပါပြီ။တနက်ကန်ပြစ်ခဲ့တဲ့ချိုဆွမ်ဟွီဟာ1992ခုနှစ်ကလေးကသူ့မိဘတွေနဲ့အတူအမေရိကန်ပြည်ထောင်စုကိုပြောင်းရွှေ့နေထိုင်ခဲ့သူပါ။ဒါပေမဲ့လည်းသူဟာတောင်ကိုရီးယားနိုင်ငံကလာလားဆိုတော့ဂုံတိတ်ခါနဲ့မာနကိုအပြင်းထန်ကာကွယ်ခုခံတတ်ကြတဲ့တောင်ကိုရီးယားနိုင်ငံသားတွေကိုထိခိုက်စေရပြန်ပါလေ။ဆိုးရမျိုးကအသက်50အရွယ်ဆိုးရဝန်ထမ်းမျိုးသမီးတူဖြစ်တဲ့ Golden Jail ကဒီအဖြစ်ဆိုးကြီးပေါ်မှာသူမအနေနဲ့မယုံကြည်နိုင်လောက်အောင်ဖြစ်ရတဲ့အကြောင်းနဲ့တောင်ကိုရီးယားနိုင်ငံကလူတွေအများပြားအချက်တခွဲဖြစ်ရပါတယ်လို့အခုလိုပြောပါတယ်
။တန်ဝူရီနာရာဆရာမိုင်းကြော်ရတဲ့ကန်ချက်ဝင်စလုံးဝူရီနာရာဆရာမိရာဟုတ်ကြဲ။ဝူရီနာကဝူရီနာရာကဆရာ
တောင်ကိုရီးယားနိုင်ငံသားတယောက်နေနဲ့ဘာကြောင့်များကြီးလောက်ဆိုးဝါးရက်စတဲ့ရာဇဝတ်မှုကြီးကျူးလို့ရတာလဲရှင်။ဒီသတင်းဆောင်ကျင်နေတဲ့ကမ္ဘာလုံးကအခုလူသက်သမားကိုရီးယားလူမျိုးလို့သိသွားကြပြီ။ကျမတော့ကိုရီးယားလူမျိုးဖြစ်ရတာကိုရှက်မိပါတယ်ရှင်
။တောင်ကိုရီးယားသမ္မတနိုမူဟွန်းကတော့အမေရိကန်ပြည်ထောင်စုနဲ့တည်ဆုံခဲ့ရသူတွေရဲ့မိသားစုတွေအတွက်ဝမ်းနည်းချေကွဲတဲ့အကြောင်းကြေညာချက်နဲ့ဆောင်အင်္ဂါနေ့ကထုတ်ပြန်ခဲ့ပါတယ်။သူ့တိုင်းပြည်အနေနဲ့ဒေါသနဲ့ယူကျုံမရဖြစ်မိတဲ့ဆိုတာကိုကြေညာချက်ကထင်အားဖော်ပြနေပါတယ်။ဗိုလ်ထုနေမှာသမ္မတနိုဟာသူ့ရဲ့ကိုရီးယားရှိဂျန်ဘေးတွေနဲ့ရေးပေါ်စည်းဝေးထိုင်ပြီးသူအနေနဲ့ခြေခွေဝန်းနေရပါကြောင်းထပ်လောင်းပြောဆိုခဲ့ပြန်ပါတယ
်။ History John Liu Virginia Gongdes ironan pivotsgin sakkane deso
ကျွန်တော်နဲ့အတူတောင်ကိုရီးယားနိုင်ငံကပြည်သူတွေဒီတုံလုံ66ပွဲအားဖြစ်ဆိုကြီးရဲ့ဝန်းနေခြေခွေမှုနဲ့နာကျင်မှုတွေကိုမေ့ပြလို့မရပါဘူး။အမေရိကန်ပြည်သူတွေတေဆုံးသူတွေနဲ့သူတို့ရဲ့မိသားစုတွေအတွက်ကျွန်တော်တို့အထူးခြေခွေဝန်းနေရပါတယ်။သူတို့တို့လည်းဆုတောင်းမေတ္တာပို့ပါတယ်။အမေရိကန်လူ့အဖွဲ့အစည်းဟာဒီဖြစ်ဆိုးကြီးရဲ့နာကျင်မှုတွေကနေအမြန်ဆုံးလွတ်မြောက်နိုင်မယ်လို့ကျွန်တော်မျှော်လင့်ပါတယ်ဆိုပြီးတောင်ကိုရီးယားသမ္မတနိုမူဟွန်းကပြောဆိုသွားတာပါ။နိုမူဟွန်းဟာသမ္မတဘွတ်စီကိုလည်းကြီးနှံ့ရိုက်ပြီးတော့ဝမ်းနဲ့ချီးကျွေးတဲ့အကြောင်းကြားစာပေးပို့ခဲ့ပါတယ်။တောင်ကိုရီးယားအစိုးရကတော့ဗာဂျီးနီးယားနည်းပညာတက္ကသိုလ်ရှိရာ Black Buck မြို့ကိုတန်တမာနေဆေးလွတ်ထားပါတယ်။တောင်ကိုရီးယားနိုင်ငံခြားရေးဝန်ကြီးအနေနဲ့အမေရိကန်နိုင်ငံခြားရေးဝန်ကြီး Condoleezza Rice စီကိုလည်းတိကျဝမ်းနဲ့ကြောင်းတဝန်လာပေးပို့ထားပါတယ်။ဒါပေမဲ့လည်းဒီလိုလူ30ကျော်သေဆုံးခဲ့တဲ့ပြစ်ခတ်မှုရလာဖြစ်အမေရိကန်ပြည်ထောင်စုအတွင်းမှာတောင်ကိုရီးယားနိုင်ငံသားတွေအပေါ်ခွဲခြားဆက်ဆံလာမှာကိုလည်းတောင်ကိုရီးယားနိုင်ငံသားတွေစိုးရိမ်နေကြပါတယ်။ဒီဖြစ်ပျက်ကြောင့်အမေရိကန်ပြည်ထောင်စုကိုပြောင်းရွှေ့ချေချဖို့ပို့ပြီးတော့ခက်သွားလိမ့်မယ်လို့တွေးမိသူတောင်ကိုရီးယားနိုင်ငံသားတွေလည်းရှိပါတယ်။တနက်ကင်ပြစ်ခတ်ခဲ့သူချိုဆွန်ဟီဒီရာဇဝတ်မှုကြီးကိုဘာကြောင့်ကျူးလွန်ခဲ့တယ်ဆိုတာကိုတော့ဘယ်သူမှမသိကြသေးပါဘူးခင်ဗျာ။